ဂျပန်နိုင်ငံမှာတော့ကာကွယ်ရေးဝန်ကြီးချုပ်ဟောင်းရှီဂိုရူအာရှိဘာကဒီကနေ့ပဲဝန်ကြီးချုပ်သစ်ဖြစ်နေတာဝန်စတင်ပြီးတော့ထမ်းဆောင်ပါတယ်။လက်ရှိအာနာယလီဘရယ်ဒီမိုကရက်တစ်ပါတီခေါင်းဆောင်ဖြစ်ဖို့၅ချိန်မြောက်အကြိမ်နဲ့ရှင်ပြိုင်ခဲ့ရတဲ့နောက်ဆုံးရွေးကောက်ပွဲမှာသူအနိုင်ရပြီးတဲ့နောက်အခုလိုမျိုးဝန်ကြီးချုပ်သစ်ဖြစ်လာတာဖြစ်ပါတယ်။အသက်68နှစ်အရွယ်ဂျပန်ကာကွယ်ရေးဝန်ကြီးချုပ်ဟောင်းဟာသဘောထားတင်းမာတဲ့အမျိုးသားရေးဝါဒီဆနီတာကီချီကိုတကြောပြန်ရွေးကောက်ပွဲမှာအနိုင်ရလိုက်တာဖြစ်ပါတယ်။ကိုယ်စလဲလောင်းကိုရောက်ဝင်ရောက်ရှင်ပြိုင်ခဲ့တဲ့ဝန်ကြီးချုပ်သစ်ရွေးချယ်ပွဲဟာဂျပန်နိုင်ငံရဲ့သမိုင်းမှာတော့ဆယ်စုနှစ်တည်းအတွင်းကြိုတင်ခံမှန်းမှုအခက်ခဲဆုံးရွေးကောက်ပွဲလို့သတ်မှတ်ထားကြပါတယ်။ဂျပန်နိုင်ငံကိုဘေးကင်းလုံခြုံပြီးတော့လူတိုင်းပျော်ပျော်ရွှင်ရွှင်နေနိုင်မှုရိုးရိုးသားသားတက်တီရှိရှိလှုပ်ဆောင်သွားမယ်လို့ဂျပန်ဝန်ကြီးချုပ်သစ်ကသူ့အနိုင်ရပြီဆိုတဲ့ကြေညာချက်ထွက်လာပြီးချင်းမှာပဲပါလီမန်မှာပြောဆိုသွားတာဖြစ်ပါတယ်အရှုပ်ထွေးတတိကြီးပေါ်ပေါက်ခဲ့ပြီးတဲ့နောက်မှာတော့လက်ရှိအာဏာရ Liberal Democratic Party ပေါ်မှာလူထုထောက်ခံမှုကြာဆင်းလာတာကြောင့်ဝန်ကြီးချုပ်ဖူမီယိုကီရှိဒါကသူ့ရွာထူးကနေနှုတ်ဖက်မဲ့အကြောင်းပြီးခဲ့တဲ့ဩဂုတ်လမှာကြေညာခဲ့တာဖြစ်ပါတယ်ရှင်